ရေအမျိုးသားထောက်လှမ်ရေးဌာနအကြီးအကဲဖြစ်ခန်းအဖို့သမ္မတဒွန်နယ်ထရန့်ရွေးချယ်ထားသူကသူ့အရေးချင်းလုပ်ငန်းအကွင့်အစုံတွေနဲ့ပတ်သက်လို့မေးခွန်းထုတ်ခံရမှုများလာပြီးတဲ့နောက်သူ့ရဲ့အငြင်းစင်းတင်သွင်းမှုကိုရုတ်သိမ်းလိုက်ပါတယ်။အင်ဂျီရောမှာတောက်ကြနေကသတင်းနောက်တွေကိုပြောကြရမှာဂျွန်ရက်ကလစ်ကအခုလိုဆုံးဖြတ်ရခြင်းဟာသတင်းမီဒီယာတွေရဲ့အသေးစိတ်စုံစမ်းဖော်ထုတ်မှုတွေကြောင့်ဖြစ်တယ်လို့သမ္မတထရန့်ကဖြစ်တင်လိုက်ပြီးသတင်းမီဒီယာတွေဟာ Redcliffe အပေါ်မတရားတဲ့အကြောင်းသူ့ကိုအမည်စင်းရင်တင်သွင်းမှုကိုလွှတ်တော်မှအတည်ပြုခဲ့ရင်လည်းအချိန်ကြာပြီးခက်ခဲမှဖြစ်ကြောင်းပြောသွားပါတယ်။အမျိုးသားထောက်လှမ်ရေးဌာနညွှန်ကြားရေးမှူးချုပ်အဖြစ်အမည်တင်သွင်းခံရသူအောက်ထုတော်အမတ် John Redcliffe က Texas ပြည်နယ်နဲ့သူ့နိုင်ငံကိုကိုယ်စားပြုပြီးထူးချွန်တဲ့တာဝန်ကိုသူ့အနေနဲ့ထမ်းဆောင်နိုင်နေတဲ့လွှတ်တော်မှပဲဆက်ပြီးနေသွားဖို့ဆုံးဖြတ်လိုက်ကြောင်း Trump ကတောက်ကြနေ Twitter မှာရေးခဲ့ပါတယ်။သမားထရန့်ကတော့ဒီ Redcliffe ကိုအမည်တင်သွင်းပြီး9ရက်အကြာမှာအခုလိုဆုံးဖြတ်လိုက်ချလိုက်တာဖြစ်ပါတယ် Redcliffe အနေနဲ့လာနေချီပြီးအသည့်အဖြတ်ခံရမှုရဲ့ဒဏ်ကိုခံရမယ်အစားသူ့အမည်စင်းတင်သွင်းမှုကိုရုတ်သိမ်းနေတာဖြစ်တယ်လို့ပြောပါတယ်